ထိုင်းနိုင်ငံမြောက်ပိုင်းချင်းဝိုင်မြို့ပြင်ကဘော်ရာဆောင်တစ်ခုမှာညဘက်မီးလောင်ကျွမ်းလာကြောင်းမင်းကလေး19ယောက်ထပ်မင်းနဲ့တိစုံသွားခဲ့ပါတယ်။တနင်္ဂနွေနေ့ညက19ရက်တသားကျောင်းဆောင်မီးလောင်မှုအတွင်းနောက်ထပ်9ယောက်လည်းဒဏ်ရာရသွားခဲ့ပြီးတော့အိတ်တွေကနှစ်ယောက်ကတော့ဒဏ်ရာပြင်းထန်ပါတယ်။ဒီမီးလောင်မှုအတွင်းမှာမင်းကလေး15ယောက်ကတော့ဗာဒဏ်ရာမှမရပဲလွတ်မြောက်သွားခဲ့ပါ ရှိတဲ့ကျောင်းသူတချို့ကအိပ်ပျော်နေကြပြီးတော့မိဘဲကြံနေတဲ့ကျောင်းသူတချို့ကလိုင်းနိုးခဲ့ပြီးမဲ့အများစုကစားနောက်တယ်ထင်ပြီးတော့ပြန်အိပ်ခဲ့ကြတယ်လို့လည်းသိရပါတယ်။ဗန်ကောက်မြို့မြောက်ဘက်မှာ၅ကျောက်အခွာမှာရှိတဲ့အဲဒီကျောင်းဟာမူလတန်းကျောင်းဖြစ်ပြီးတော့နေကျောင်းသားနဲ့ဆောင်းနေကျောင်းသား400လောက်ရှိပါတယ်။ကျောင်းဝင်းအတွင်းမှာယောက်ျားလေးအဆောင်နဲ့မိန်းကလေးအဆောင်နှစ်ခုရှိပြီးတော့ယောက်ျားလေးအဆောင်ကတော့မိလောင်ကြောင်းချင်းမရှိဘူးလို့အဲ့ဒီပြောပါတယ်။အဲ့ဒီမှာကျောင်းတက်နေသူအများစုဟာတိုင်းသားလူနည်းစုဒေသတွေကနေလာပြီးတော့ကျောင်းတက်နေသူတွေလည်းဖြစ်ပါတယ်ခင်ဗျာ။